ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖော်ထုတ်နိုင်ရင်လူတွေနဲ့ဆန်းသက်မှုဒုတိယအဆင့်ကိုစတင်လိုက်ပြီဖြစ်ကြောင်းတရုတ်ဆေးပညာသိပ္ပံဇီဝဆေးပညာဌာန IMBCAMS ကတင်းငူနေနေကပြောပါတယ်ဒီအဆင့်မှာဆေးစွမ်းထိရောက်မှုနဲ့အန္တရာယ်ကင်းကင်းအသုံးပြုနိုင်မှုကိုသုတေသနပညာရှင်တွေဆက်လက်ကြိုးပမ်းနေတာပါအခုလက်ရှိမှာကာယယောဂါကအနည်းငယ်ကြီးမားတဲ့နောက်အဆင့်တစ်ခုရောက်ရှိလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းသတိပေးထားပါတယ်တကမ္ဘာလုံးတိုင်းတာနဲ့လူတွေနဲ့ဆန်းသက်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး12မျိုးလောက်ရှိနေပြီမဲ့ဆန်းသက်မှုတွေကနောက်ဆုံးအတည်ပြုချက်ယူပြီးတော့ရောင်းချခွင့်ရတဲ့တတိယအဆင့်အထိတော့အောင်မြင်မှုမရှိသေးပါဘူး IMBCAMS ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဒုတိယအဆင့်အနေနဲ့စနေနေ့ကလူတွေမှာဆန်းသက်ထိုးနှံပေးခဲ့တာပါလက်ရှိတရုတ်သိပ္ပံပညာရှင်တွေဆန်းသက်နေတဲ့ကာကွယ်ဆေးက6မျိုးလောက်ရှိပါတယ်မေလရုံးကပထမအဆင့်ဆန်းသက်မှုမှာလူ200လောက်ကိုဆန်းသက်ထိုးပေးခဲ့ရဖြစ်ကြောင်းတနင်္ဂနွေနေ့ကဆေးပညာသိပ္ပံလူမှုကွန်ရက်သတင်းတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တစ်ကမ္ဘာလုံးမှာလူပေါင်း8သန်းကျော်ရောဂါကူးစက်ခံရပြီး4သိန်းခွဲကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။